2004ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာရိုက်ခတ်သွားခဲ့တဲ့ဆူနာမီလှိုင်းတဘာဝဘေးအန္တရာယ်ဇိုကြီးကြောင့်ထိုင်းနိုင်ငံရဲ့အနောက်တောင်ပိုင်းမှာအခု10နှစ်ပြည့်သွားသည့်အထိပိုင်ရှင်မဲ့ဖြစ်နေစေရာနဲ့ချီတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အလောင်းတွေရှိနေစေဖြစ်တဲ့အကြောင်းမြမအရေးလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်။အိန္ဒိယသမုဒ္ဒရာဆူနာမီလှိုင်းကြောင့်အာဖရိကအိန္ဒိယအရှေ့တောင်အာရှစတဲ့ဒေသတွေကနိုင်ငံပေါင်း20ကျော်မှာလူပေါင်း2,000,000ကျော်အသက်ဆုံးရှုံးခဲ့ရတာပါ။အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
။ဆူနာမီဖြစ်ပြီးပြင်းထန်သွေးပြက်ထိမ့်လန့်နေတဲ့မြန်မာအလုပ်သမားတွေကိုထိုင်းရဲတွေဖမ်းဆီးပြီးမြန်မာနိုင်ငံဘက်အတင်းအကျပ်ပြန်ပို့ခဲ့တယ်လို့ထိုင်းနိုင်ငံအခြေစိုက်ပညာရေးဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကဆိုပါတယ်။ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးတဲ့လုပ်ရက်ကြောင့်တည်သွားတဲ့မြန်မာအလုပ်သမားမိသားစုဝင်အလောင်းတွေကိုပြန်ယူဖို့အခက်အခဲတွေဖြစ်ခဲ့ပြီးအခုချိန်ထိပိုင်ရှင်မဲ့အလောင်းတွေရှိနေသေးပဲလို့သူကဆိုပါတယ
်။အခုကတော့ကျွန်တော်တို့ထင်တယ်အခုဆူနာမီပေါ့နော်အဲ့ဒီအလောင်းတွေထားတဲ့နေရာမှာအလောင်း400ကျော်ရှိတယ်400ကျော်ရှိတယ်ဆိုရတာတော့ကျွန်တော်တို့ထင်ရတော့ဒါအနည်းဆုံးဟို90ကျော်ကြာခိုင်နှုန်းကတော့ကျွန်တော်မြန်မာလူမျိုးတွေဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်မျက်မြင်ကိုတွေ့ပဲလေတချို့လူတွေဆိုလို့ရှိရင်သူတို့ရဲ့မိသားစုညီကိုမောင်နှမသားမယားတွေဆုံးရှုံးနေသူတို့ကအဖမ်းစည်းခံရတယ်ကျွန်တော်နေဆက်ကနေဒီမှာပြည်တဲ့ပြန်ပို့ခံရတယ်နောက်တစ်ခုကလည်းသူတို့မှာလက်မှတ်တွေဆုံးရှုံးသွားတော့သူတို့ကတရားမဝင်ဘူးသူတို့တွေဖြစ်တယ်ပြီးတော့ဒီအလောင်းတွေကိုသူတို့ကသွားပြီးတော့မတောင်းဆိုရရလည်းပါတယ်နောက်တစ်ခုကလည်းကြောက်ပြီးတော့ပေါ့နော်ပြီးရင်ပြီးတော့ပဲတည်ပြီးပြီပဲကျွန်တော်မတောင်းတော့ဘူးချို့ချောက်လည်းစိတ်ဓာတ်တွေကျပြီးတော့မြန်မာပြည်ကိုအပြီးပြန်တော့တာတွေလည်းရှိတယ်ဟိုအဲ့ဒါတခြားမလို့ပဲကျွန်တော်လည်းဒီအခုကြံနေတဲ့အလောင်းတွေဟာကြာကျွန်တော်မြန်မာရှေ့ပြောင်းလို့သမားတွေအလောင်းဖြစ်ဖို့များတယ်လို့ကျွန်တော်ထင်တယ်
အခုလို7နှစ်ကြာမြင့်ပြီးအချိန်မှာတော့မြန်မာအလုပ်သမားတွေရဲ့အခြေအနေကိုသူကအခုလို့ဆက်ပြောပါတယ
်ကျွန်တော်ဆူနာမီဖြစ်ပြီးတဲ့အချိန်မှာတော့ဒါကျွန်တော်တို့ကအမေရောခံတဲ့ကျွန်တော်တို့ဒီဆူနာမီဒုက္ခတွေလည်းဖြစ်တော့နိုင်ငံတကာကနေပြီးတော့ရှေ့ပြောင်းမြန်မာအလုပ်သမားတွေအကြောင်းကိုပို့ပြီးတော့သိလာတယ်ဒါကျွန်တော်တို့ဒီမှာလုပ်နေတဲ့7နှစ်အတွင်းမှာဆိုရင်တော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့အရင်တော့မရှိခဲ့တဲ့ကျွန်တော်တို့ပညာရေးကျန်းမာရေးအလုပ်သမားခွင့်ရေးကိစ္စတွေကျွန်တော်တို့နဲ့အပြင်မှာတခြား NGO တွေကလည်းဝိုင်းလုံးနေတော့အလုပ်သမားတွေရဲ့အခြေအနေကတော့ဟိုလွန်ခဲ့တဲ့10နှစ်တည်းဆိုင်တော့အများကြီးတိုးတက်လာလို့ကျွန်တော်တို့အချမ်းမြင့်တော့ပြောလို့ရပါတယ
်လွန်ခဲ့တဲ့10နှစ်ကဆူနာမီလှိုင်းကြီးကြောင့်အသက်မသေးပဲလွတ်မြောက်ခဲ့သူတွေထဲမှာမြန်မာအလုပ်သမားအရေးဆောင်ရွက်နေတဲ့ကိုမိုးဝေလည်းပါဝင်ပါတယ်အဲ့ဒီအချိန်ကထိုင်းနိုင်ငံဖန်ကားခရိုင်တငါရွာမှာသူဟာမြန်မာအလုပ်သမားအဖြစ်အလုပ်လုပ်နေသူတူပါ
ပထမကျေကသူကရေဖြည်းဖြည်းချင်းရေလာပြီးမှအိုးရေခံစင်းသွားတာအိုးအောင်ဒီပင်လယ်ပြင်ရာဒီတက်မီတဲ့အကုန်မြင်ရာဆန်းဆင်းသွားပြီးတော့ပြီးမှကလေးတွေရောဒီနိုင်ငံခြားသားတွေရောမြန်မာလူသမားတွေရောဒီငားတွေပါဒီကြံတွေရောဒီကမ်းသားတွေပါငားကောက်ပါကောက်အဲ့လိုမျိုးတွေဒီခြေတဲ့10မိနစ်15မိနစ်လောက်ဒီဆင်းသွားတာသူကကြီးအရောကခန်းကြွားပြီးမှသူကပြန်တဲလာလာကြီးကဖြည်းဖြည်းချင်းပြတ်တဲလာဖြည်းဖြည်းချင်းပြတ်တဲလာတဲ့ချိန်မှာသူကလိုက်ခေါင်းဖြူဖြူလေးတွေသွေးဆိုတော့သိမတိတော့ဘူးပေါ့ဖြည်းဖြည်းချင်းလာရတဲ့မင်းနဲ့ဆယ်မိနစ်သမိနစ်လောက်တော့သင်မှာသူကရှိန်နဲ့ကမ်းနောက်ရောက်လာတဲ့အချိန်မှာကြီးပြေလာတဲ့အချိန်မှာသူကပြည့်မလို့တဲ့လူတွေလည်းကြာအဲ့လိုမျိုးဖြစ်သွားတာ
ဆူနာမီကြောင့်မြန်မာအလုပ်သမား2000နီးပါးသေဆုံးခဲ့တယ်လို့ခန့်မှန်းကြောင်းကိုမိုးဝေကပြောပါတယ်ဒါအပြင်အသက်မသေးပဲလွတ်မြောက်ခဲ့တဲ့မြန်မာရွှေပြောင်းအလုပ်သမားတွေဟာအစားအစာငတ်ပြတ်တဲ့ဒဏ်ကိုကြုံတွေ့ခဲ့ရတယ်လို့ဒေသခံထိုင်းလူမျိုးတွေရဲ့အရေးအနှက်ကိုလည်းခံခဲ့ကြရတယ်လို့သူကပြောပါတယ
်နည်းနည်းကြာလာတဲ့အများကျွန်တော်အစားအသောက်ခက်ခဲတွေဖြစ်လာတဲ့အချိန်မှာလုံးမလည်းတချို့လည်းမပြန်နိုင်ကြဘူးမပြန်နိုင်တဲ့အတွက်ကျွန်တော်ကစော်ရဆန်းဆန်းလေးလည်းမရှိတော့ဘူးဆိုရှယ်ဝါဆိုတော့ကျွန်တော်ကစတောက်တွေရေတွေစတောက်တွေတွားယူတဲ့ချိန်မှာဒီဒေသခံဖိုက်လုံးမတွေကချိုးရတွေကရိုက်ရထူတာလေးအဲ့လိုမျိုးလေးခွဲခြားဆူဆတ်မှုတွေခံရတာလည်းအများကြီးကြောက်ရပါတယ်ပြီးလို့ရှိရင်နောက်တစ်ခုကအလုံးသမားဆနေဦးလည်းပဲဟောပါဘောနာဒီပစ္စည်းခိုးတယ်ဆိုပြီးတော့ကျွန်တော်တရားရုပ်ချုပ်ခန့်ပို့ပြီးတော့စစ်သေးတာလေးမင်းများတာလေးချုပ်ချားတာလေးအဲ့လိုမျိုးဒီ
အိန္ဒိယသမုဒ္ဒရာထဲမှာစပြီးဖြစ်ခဲ့တဲ့ဆူနာမီရေလိုင်းဟာနိုင်ငံအတော်များများမှာလူအသေးပြောက်အများဆုံးဖြစ်ခဲ့တဲ့သဘာဝဘေးအန္တရာယ်ကြီးဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဆူနာမီဖြစ်ပြီးနောက်အလောင်းတွေထဲက DNA စမ်းသပ်ချက်အရအရေးအတွက်3000ကျော်ကိုပိုင်ရှင်တွေလက်ထဲပြန်ပေးနိုင်ခဲ့ပါတယ်ရှင်။